အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။စေစုရခိရဲ့ရက်ွက်ကြေးရွာအုပ်စုညီမှုပြပြမှုတိဆောက်ရေးအဖွဲ့ဟာအခုခေတ်မှာရက်ကြေးအုပ်ချုပ်ရေးအဖွဲ့ဖြစ်လာပါတယ်။ဒါပေမဲ့ပြည်သူလူထုပါဝင်မှုကတော့နည်းနေသေးကြောင်းဥအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ။
အထွေထွေအုပ်ချုပ်ရေးဌာနရဲ့စည်ရဲအရာမြမပြည်မှာကြေးရွာပေါင်း6300ကျော်ရှိပြီးကြေးရွာအုပ်စု13000ကျော်နဲ့ရက်ွက်3400ကျော်ရှိပါတယ်။ရှေ့ဆိုးရခင်မှာရက်ွက်ကြေးရွာအုပ်စုညင်ဝင့်ပြည်ပြမှုတိဆောက်ရေးအဖွဲ့ကအုပ်ချုပ်ပါလေ။ဒီအဖွဲ့မှာရက်လူကြီး3ဦးနဲ့ထွေအုပ်ဦးစီးဌာနအမှုထမ်းစည်ရဲ2ဦးပါဝင်ပါလေ။ဦးသိန်းစိန်အစိုးရလက်ထက်2010မှာရက်ွက်တော့မဟုတ်ကျေးရွာအုပ်စုအုပ်ချုပ်ရေးဥပဒေကိုပြဋ္ဌာန်းပြီးရက်ကျေးအုပ်ချုပ်ရေးမှုကိုစိန်စုကုသလေတွေကရုပ်ဝဲမဲဆန္ဒပေးပြီးရွေးချယ်တဲ့စနစ်ပေါ်ပေါက်လာပါတယ်ရက်ကျေးအုပ်ချုပ်ရေးမှုရဲ့လုပ်ငန်းတာဝန်ဟာအများကြီးပါလူကြုံရေးတရားဥပဒေစုမိုးရေးရက်ရွာအေဂျင့်တာယာရေးပြည်သူအကျိုးဆောင်ရွက်ရေးကျေးလက်ဖွံ့ဖြိုးရေးစည်ရဲနွမ်းပါမှုလျော့ချရေးနေရာမြေစီမံခန့်ခွဲခြင်းမြေကုန်နဲ့အစိုးရချင်းငွေကိုကောက်ခံပေးခြင်းသဘောဝအန္တရာယ်ကာကွယ်ရေးကယ်ဆယ်ရေးပြန်လည်နေရာခြားသားရေးစတာတွေအများအပြားပါဝင်ပါတယ်
။ညပြလာတဲ့လုပ်ငန်းတွေကိုရက်ကျေးအုပ်ချုပ်ရေးမှုဆောင်ရွက်နိုင်ဖို့အတွက်အထွေထွေအုပ်ချုပ်ရေးဦးစီးဌာနကရက်ကျေးအုပ်စုစည်းရေးခံနာရမယ်လို့2012ဥပဒေအခန်း14မှာဖော်ပြပါတယ်။ရက်ကျေးအစည်းအဝေးရဲ့ဆုံးဖြတ်ချက်တွေကိုရက်ကျေးအုပ်ချုပ်ရေးမှုရဲ့ညွှန်ကြားချက်အတိုင်းစည်ရေးကအကောင့်ထဲပေါ်ရမယ်လို့ဥပဒေမှာရေးထားပါတယ်။ကြေးရအုပ်စုမှာထားရှိရမယ့်စည်ရင်းစရာနဲ့ပုံစံတွေကောက်ယူတာကိုလည်းစည်ရေးဝန်ထမ်းကပဲလုပ်ရမယ်လို့ဆိုပါတယ်။ပြည်ထောင်စုအစိုးရရဲ့ချင်းမြင့်ထောက်ပံ့ငွေကိစ္စ၊ရုံးသုံးစည်းစည်ရင်းလုပ်တဲ့ကိစ္စစတဲ့အသုံးစည်းပြန်နှံကိုရက်ကြီးစည်ရေးကရေးဆွဲပြီးရက်ကြီးအုပ်ချုပ်ရေးမှုကိုတင်ပြရပါတယ်။ဒါကြောင့်ရက်ကြီးစည်ရေးကပြည်စုထင်းထင်းထားတဲ့ပုံစံပေါင်း33ခုရှိပါတယ်။ဒါကြောင့်ရက်ကြီးအုပ်ချုပ်ရေးမှုကိုရွေးချယ်တင်မြှောက်ထားပေမဲ့ရက်ကြီးရုံးကိုအုပ်ချုပ်သူတွေဟာထွေအုပ်ဦးစီးဌာနရဲ့အမှုတန်းတွေဖြစ်နေပါလေ
။အစိုးရရန်တရားမှာအငိမ့်ဆုံးအဆင့်ကနေပြည်သူလူထုတိုက်ရိုက်ထိတွေ့နေတဲ့ရက်ကြီးအုပ်ချုပ်ရေးမှုရဲ့အခန်းကဏ္ဍဟာပြုပြင်ပြောင်းလဲရေးမှာအလွန်အရေးကြီးပါတယ်။ရက်ကြီးအုပ်ချုပ်ရေးမှုနဲ့ပတ်သက်ပြီးပြည်သူသဘောထားကိုသိရအောင်ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP က2014တနှစ်လုံးတိုင်းနယ်ပြည်နယ်14ခုကလူပေါင်း 9,000 ကျော်ကိုမေးမြန်းစုံစမ်းပါတယ်ရေရရှိမှုဆက်သွယ်ရေးကောင်းမှုမှုအလုပ်ကံရရှိမှုကိုအများစုကလိုလားကြောင်းဖော်ပြကြပါတယ်ကျင့်လက်ဒေတာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာကြံစည်တွေကိုရက်ကြီးအုပ်ချုပ်ရေးမှုကဖြေရှင်းရမယ်လို့မေးမြန်းခံရသူ35ရာခိုင်နှုန်းကယူဆပါတယ်ကျင့်လက်ဖွံ့ဖြိုးရေးကြံစည်တွေကိုအစိုးရသိပေမဲ့ဘာမှလုပ်မပေးနိုင်ဘူးလို့ယူဆသူက65ရာခိုင်နှုန်းရှိပါတ
ယ်။ဧရာဝတီတိုင်းဒေသကြီးကဖျားပုံဒီဒီရဲ့ကြိုက်လက်နဲ့ဘူကလေးမြို့နယ်တွေကိုတန်လွင်နိုင်ငံသားစွမ်းရည်မြင့်တင်ရေးအဖွဲ့ကကွင်းစင်းလေ့လာပြီးလွန်ခဲ့တဲ့ဩဂတ်လကအစည်းအဝေးခန်းစာထုတ်ပြန်ပါတယ်။ရက်ကြီးအုပ်ချုပ်ရေးမှာပြည်သူလူထုပါဝင်မှုကိုလေ့လာတဲ့ကွင်းစင်းသုတေသနဖြစ်တယ်လို့ဆိုပါတယ်။မိမိနဲ့သက်ဆိုင်တဲ့ဆယ်အိမ်မှု၊ရာအိမ်မှုနဲ့အုပ်ချုပ်ရေးမှုရဲ့အနည်းကိုပြည်သူ85ရာခိုင်နှုန်းကသိကြပါတယ်။ထောက်ကန်စာပေးတာနဲ့ပြဿနာဖြေရှင်းပေးတာလောက်သာတိကျပြီးအုပ်ချုပ်ရေးအဖွဲ့ဝင်တွေရဲ့လုပ်ငန်းကိုအသေးစားမသိသူကအများစုဖြစ်နေပါတယ်။ပြည်သူအခွင့်အရေးကိုလည်းမသိသူကပိုများပါတယ်။ရက်ကြီးအုပ်ချုပ်ရေးဥပဒေကိုကြားဘူးသူများပေမဲ့မြင်ဘူးသူဖတ်ဘူးသူကမရှိသလောက်ဖြစ်နေပါတယ်။ဥပဒေပါအချက်အလက်ကိုတဆင့်စကားတဆင့်ကြားပြီးသိရှိတာတွေဟာလွဲမှားနေတာတွေကများနေပါတယ်။
ဒါပေမဲ့ကျင်းလက်အုပ်ချုပ်ရေးဥပဒေကိုလူတိုင်းသိရှိထားတဲ့နယ်လူပြည်သူအများစုကယုံကြည်ကြပါတယ်။အုပ်ချုပ်ရေးမှုရွေးပွဲမှာကျေးရွာအုပ်စုဟာမြို့ပေါ်ရက်ွက်တဲ့ပိုပြီးတက်ကြွတယ်လို့တန်လွင်အဖွဲ့အစည်းအဝေးခန်းစာမှာဖော်ပြပါတယ်။ရက်ွက်နဲ့ကျေးရွာအုပ်ချုပ်ရေးဆိုတဲ့အမည်ဟာစစ်အစိုးရရဲ့ညီဝတ်ပြပြရေးခစ်ကိုရောင်ပြန်ဟောက်တယ်လို့ဖြစ်နေတာမို့ဒီမိုကရေစီခစ်လူထုပါဝင်မှုနဲ့ကိုက်ညီတဲ့အမည်တစ်ကိုလွှဲပြောင်းပေးဖို့လိုတယ်လို့တန်လွင်အဖွဲ့ကအကြံပေးထားပါတယ်ရက်ကြီးအုပ်ချုပ်ရေးမှုရွေးကောက်ပွဲဟာဒီမိုကရေစီအတွင်ကူးပြောင်းရေးမှာအခြေခံကြတာမို့ပြည်သူလူထုပုံမပါဝင်လာနိုင်အောင်ပြုပြင်ဖို့လိုပါတယ်လက်ရှိစနစ်မှာရွေးကောက်တင်မြှောက်ထားတဲ့ကျေးရွာအုပ်ချုပ်ရေးမှုကို မျိုးနယ်အုပ်ချုပ်ရေးမှူးဖြုတ်ပြနေတာဟာလဲရွေးကောက်ပွဲသဘောတရားကိုအားနည်းစေပါတယ်ရွေးကောက်တင်ပြောက်ထားသူကိုအုပ်ချုပ်ရေးအရာရှိကဖြုတ်ပြနိုင်တဲ့သဘောဖြစ်နေတာကိုပြင်ဆင်ဖို့လိုပါတယ် NLD အစိုးရလက်ထက်2018ဒီဇင်ဘာလ28ရက်ကစပြီးအထွေထွေအုပ်ချုပ်ရေးဦးစီးဌာနကိုပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဌာနလက်အောက်ကိုလွှဲပြောင်းပေးလိုက်ပြီးမှဒီမိုကရေစီဒေသန္တရအုပ်ချုပ်ရေးပြစ်လာလိမ့်မယ်လို့ပြောလင်းရပါတယ်ခင်ဗျာ